Central to the gospel of Jesus.
ယေရှုခရစ်တော်၏ဒေသနာတော်တွင်အဓိကအချက်မှာအဖခင်တော်သည်သူ၏သားသမီးများထာဝရတိုးတက်ပြီးကယ်တင်ခြင်းရရာအတွက်ရည်ရွယ်ခြင်းဖြစ်ပါတယ်။ဤရည်ရွယ်ချက်ကိုယနေ့ပြရိတ်ကျမ်းမှာဖော်ပြပြီးလောကမှာရင်ဆိုင်ရမယ့်ဒုက္ခများအတွက်အထောက်အကူဖြစ်ပါတယ်။စံကျင်မှုများအတွက်အရေးကြီးတဲ့အချက်များကိုကျွန်တော်ဥတီပြောခြင်းပါတယ်။ပြာသခင်ဤသားသမီးများလောကမှာအသက်ရှင်ရခြင်းဟာလောကရဲ့အတွေ့အကြုံများရပြီးတွတ်တဲ့အောင်ကြိုးစားခြင်းအပြင်ပြည့်စုံသူများဖြစ်လာပြီးသာဝရအသက်တာကိုရဖို့ဖြစ်ပါ
တယ်
ကျွန်တော်တို့စုံစမ်းခြင်းကိုအောင်မြင်ဖို့ဘုရားသခင်ပညာတော်များကိုလိုက်နာခြင်းအပြင်တွတ်တက်ပါမယ်စုံစမ်းနှောက်ယှက်ခြင်းကိုအောင်မြင်နိုင်ဖို့အမှားနဲ့အမှန်ကိုသိတဲ့ကိုယ်ပိုင်ဆုံးဖြတ်တဲ့ဉာဏ်ရှိရမယ်အမှန်ကိုဆုံးဖြတ်နိုင်တဲ့စမ်းကျင်မှုများလည်းလိုအပ်ပါတယ်ဘုရားသခင်ရည်ရွယ်ချက်များကိုလည်းလိုအပ်ပါတယ်ကျွန်တော်တို့အမှားများကိုရှောင်လို့မရအမှားကိုလုံးမီရင်ဒီအပြစ်များကိုဆေးကြောပြီးသာဝရပန်းတိုင်ရောက်ဖို့ကြိုးစားရပါမယ်အဖဖျား၏အစီအစဉ်မှာတဦးတည်သောသားသူရဲ့သားတော်ကိုကျွန်တော်တို့အပြစ်များလွတ်ဖို့အသက်ဆွန့်စေခဲ့တယ်ကျွန်တော်တို့နောက်တရလျင်အပြစ်လွတ်ခြင်းခံရပါမယ်ဘုရားသခင်ရွယ်ချက်ကိုစန့်ကျင်သောအရာများမမှန်ချမ်းမှလီဟိုက်သူရဲ့သားဂျေကော့ကိုတန်တင်ချက်များမှရှင်းပြပါမယ်အရာရာတိုင်းမှာစန့်ကျင်ပဲရှိဖို့လိုတယ်သို့မဟုတ်လေအမှန်တရားရှိမှမဟုတ်ဘူးကောက်ချစ်ခြင်းတန်ရှင်းမြတ်မြတ်ခြင်းစိတ်ဆင်းရဲခြင်းကောင်းခြင်းဆိုခြင်းများရှိမှမဟုတ်ဘူး
In the Book of Mormon, in Lehi's teaching,
ပြောခဲ့ပါတယ်။ဘုရားသခင်ဒီလူတို့အားကိုယ်တိုင်ကျင့်ဆောင်စေသည်။ထို့ကြောင့်လူတဦးဟာကိုယ်ပိုင်အသိဉာဏ်မရှိလျင်သူတစ်ပါးဤဖျားယောက်မှုကိုခံရမည်။ထိုနည်းအတူယခုကာလဗျာဒိတ်ကျမ်းမှာသခင်ကိုယ်တော်ကြီးညာခဲ့ပါတယ်။လူများရဲ့သားသမီးများကိုသွေးဆောင်တဲ့မနတ်ရှိရမယ်သို့မဟုတ်ရင်သူတို့၌ကိုယ်ပိုင်ဆုံးဖြတ်နိုင်တဲ့အရေးချင်းရှိမည်မဟုတ
် Similarly in modern revelation the Lord declared
အစပိုင်းကအဖိုက်ရွယ်ချက်အစီအစဉ်မှာကိုယ်ပိုင်အသိဉာဏ်နဲ့ဆန့်ကျင်ဘက်တို့ရှိတယ်ဒီအစီအစဉ်ကိုဖြတ်ဖို့စာတန်ရှိတယ်မောရှိကိုကိုတော်တင်ရှားပြတုံးကအဒီဥယျာဉ်မှာအနောက်အရှက်လိုပါတယ်အကယ်၍အာဒံနဲ့ဧဝတို့နှစ်ယောက်အပြစ်မပြုခဲ့ရင်သူတို့ဟာအပြစ်ကင်းပြီးကောင်းသောအရာကိုပြုမည်မဟုတ်ပါအဘယ်ကြောင့်ဆိုတော့သူတို့အပြစ်ကိုမသိကြပါအစပိုင်းကလေးကအဖအီရွယ်ချက်အစီအစဉ်မှာကိုပိုင်အသိဉာဏ်နဲ့ဆန့်ကျင်ဘက်တို့ရှိ၏ဒီအစီအစဉ်ကိုဖြတ်ဖို့စာတန်သည်မောရှိကိုကိုတော်ထင်ရှားပြတုံးကစာတန်ဟာလူရဲ့ခွဲခြားတတ်တဲ့အသိဉာဏ်ကိုဖျက်ဆီးဖို့ရှာတယ်ဖျက်ဆီးခြင်းကိုစာတန်တတ်နိုင်တဲ့အဖဖျားရှိတော်သူသူသွားပြီးပြောခဲ့တယ်ကြည့်ပါကျွန်တော်ဒီမှာရှိတယ်လွတ်ပါကျွန်တော်ကိုတော်ရဲ့သားဖြစ်ပြီးလူသားကိုကယ်တင်မယ်တယောက်မှမပြောက်ဆုံးရဘူးတေချာပါတယ်ဒါကြောင့်ကျွန်တော်အားကိုတော်ဂုဏ်ပြုပါထို့ကြောင့်စာတန်ဟာအဖဖျားရဲ့စီမံမှုကိုအောင်မြင်မှုမရှိအောင်အဖထံတော်မှကိုတော်ဤဂုဏ်တရေကိုတောင်းတယ်စာတန်ရဲ့တောင်းခံချက်ကလူသားကိုကယ်ပြီးဘယ်သူမှမသေးမပြောက်ရအမှားအမှန်ခွဲခြားစရာမလိုရင်စန့်ကျင်ဘက်ပြုခြင်းလည်းမလိုပါစစ်ဆေးခြင်းဆုံးရှုံးခြင်းအောင်မြင်ခြင်းများလည်းမရှိနိုင်ပါအဖအလိုရှိတဲ့သားသမီးကြီးပွားမှုလည်းရှိမှာမဟုတ်ပါကျမ်းစာမှာစာတန်ဤဆန့်ကျင်မှုကြောင့်ကောင်းကင်မှာစစ်ဖြစ်ခဲ့တယ်။သုံးပုံတပုံသုံးပုံမှ တပုံရှိတဲ့အဖအီသားသမီးများအဖအီအကြံစီကိုရွေ့၍လောကသို့လာပြီးစာတန်ရဲ့နှောက်ယှက်ခြင်းများကိုညှင်းပယ်ဖို့မြေပေါ်ရောက်လာတယ်စာတန်ရဲ့အကြံကတော့အဖရဲ့ဂုဏ်နဲ့တကူသူရဖို့ဖြစ်တယ်ဒါကြောင့်အဖပြောခဲ့တဲ့စာတန်သည်ငါအားအတိုက်ခံပြုတဲ့အတွက်သူကိုနှင်ချရမည်သူနောက်သို့လည်းလိုက်လူတဲ့ဝိညာဉ်များကိုသွားစေသည်မြေပေါ်သို့နှင်ချလိုက်သည်ကိုခန္ဓာမပါပါစာတန်နဲ့သူရဲ့အဖို့များဖျားသခင်ရဲ့ကလေးများကိုလဲစားပြီးဖမ်းဖို့ကြိုးစားကြတယ်ဒီမနဟာအဖရဲ့အစီအစဉ်ခြင်းကိုဖျက်ဆီးဖို့ကျန်စီပေမဲ့သာသမီများအမှန်ရွေးခြင်းအဖြစ်တိုးတက်ပြီးအဖရဲ့အစီအစဉ်ကိုပြည့်စုံစေပါမယ်တင်ရှားလာပါတယ်အပြစ်လုံရန်ဆန့်ကျင်ဘက်ပြုခြင်းအပြင်တခြားသွေးဆောင်မှုများလည်းရှိပါတယ်ပါကင်လီဟိုက်ကပြောခဲ့ပါတယ်အာဒံနဲ့ဧဝတို့အပြစ်မပြုခဲ့ရင်သူတို့အပြစ်ကင်းပြီးပျော်ရွှင်မှုဆင်းရဲမှုတို့မရနိုင်ပါလောကမှာဆန့်ကျင်မှုမရှိရင်အရာအလုံးတစ်ခုတည်းပေါင်းစည်းနေမယ်ဒါကြောင့်ဖခင်လီဟိုက်ကဖျားသခင်အရာအလုံးကိုဖန်ဆင်းပြီးလူသားတိုင်းသူရဲ့ရွေးချယ်အတိုင်းနောက်ဆုံးမှဖြစ်လာစေခြင်းတည်းဆန့်ကျင်ဘက်လူတည်းပန်ဒီဟာအသက်ပင်ရဲ့ဆန့်ကျင်ဘက်ဖြစ်ခဲ့တယ်တစ်ခုကချိုးပြီးတစ်ခုကခါတယ်သူရဲ့နောက်ဆုံးကတင်ခြင်းနဲ့ပတ်သက်တဲ့သင်ခန်းစာများမှာကြည်ပါအရာအလုံးကိုသီးတဲ့သူရဲ့ဉာဏ်ပညာနဲ့အလုံးကိုပြည့်မြောက်စေတယ်အာဒံအပြစ်လုပ်ခဲ့တဲ့အတွက်ယောက်ျားများလည်းခွဲခြားတတ်တဲ့အသိဉာဏ်ရပြီးပြောရှင်နိုင်ပါတယ်ဆန့်ကျင်ဘက်ကြောင့်တွေ့ကြုံရတဲ့အခက်အခဲများကိုဖြေရှင်းတတ်တဲ့အသည့်တိုးလာပါတယ်ကျွန်တော်တို့အလုံးဆန့်ကျင်များနှင့်စစ်ဆေးခံရပါတယ်အပြစ်ပြုခြင်းများလောကရဲ့အန္တုဆရာများကြုံခြင်းအန္တုဆရာများကြုံခြင်းကြီးမားမယ်ငယ်မယ်စက်တိုက်ခံစားရမယ်သို့မဟုတ်အချိန်ခဏလေးပဲအလုံးဟာအနောက်အရှက်များဖြစ်တယ်ဒါတွေကိုကျော်လွှားနိုင်ဖို့အဖဖျားအလိုတော်ရှိတယ်Joseph Smith မမန်ကျန်းကိုစကားပြန်ပြီးနောက်သူဟာစာအုပ်ထုတ်တယ်ဒါပေမဲ့မလွယ်ဘူးထောင်ပေါင်းများစွာစာများကူးဖို့ကုန်ကြစီလည်းမလွယ်ဘူး Joseph ဟာ E.B. Grandin က Palmora Printers သွားတယ်အငင်းပဲခံရတယ်တခြားစာပုံနိုင်သွားတယ်အငင်းပဲခံရပြန်တယ်သူ25မိုင်ဝေးတဲ့ Rochester ကိုသွားပြီး Western New York ကထင်ရှားတဲ့စာထုတ်တဲ့သူစီသွားခဲ့တယ်။အငင်းပဲခံရပြန်တယ်။နောက်တစ်ခါပုံနှိပ်တိုက်သွားတော့အခြေအနေတစ်ခုခုကြောင့်လက်မခံပြန်ဘူး။တပတ်ပြီးတပတ် Joseph ဟာစိတ်ရှုပ်လာတယ်ပြတာဝန်ပေးထားတဲ့အလုံးမှာအနောက်အရှက်များရှိတယ်။ကိုတော်ဟာတာကူလွယ်လွယ်နဲ့မပေးဘူး။ပေးတော့ပေးခဲ့တယ်။ Joseph ရဲ့၅ချိန်မြောက် Palmyra က Grandin ပုံနှိပ်တိုက်ကိုဒုတိယအချိန်ပြန်သွားတော့အောင်မြင်သွားတယ်။နှစ်များစွာနောက်ပိုင်းမှာ Joseph ဟာ Liberty Town ထဲမှာလာပေါင်းများစွာနဲ့နာကျင်စွာအချင်းခံခဲ့ရတယ်။သူဆူတောင်းတယ်။လွတ်ဖို့ဆူတောင်းတာကိုကိုတော်ကဤအရာအလုံးကိုသင်လက်တွေ့ခံစားရပြီးငါတို့သည်သင်ဤကောင်းကျိုးအတွက်ဖြစ်သည်ကျွန်တော်တို့အပြစ်နဲ့မဆိုင်တဲ့ခံစားရမှုများစသည့်ဖျားနာခြင်းချွတ်တဲ့ခြင်းသေဆုံးခြင်းများရှိတယ်အ ုက္ကရာသောမစ်စ်မွန်ဆန်ကရှင်းပြတယ်။တင်တို့ထဲမှာတချို့ဟာခံစားမှုကြောင့်ငိုကြတယ်။အဖဘာကြောင့်ဒီလိုဖြစ်စေချင်တာလဲလို့မေးမိတယ်။ကျွန်တော်တို့လောကမှာအေးစစ်စစ်ပျော်ပျော်ပါပါနေဖို့နေရဖို့မဟုတ်ဘူးဒုက္ခများကြော်လွားပြီးတန်ရှင်းလာဖို့အဖလူလာတယ်ချစ်တော်သားချစ်တော်သူများသေဆုံးခြင်း၊ကျမရေးချွတ်တဲ့ခြင်းကိုချစ်တော်သူများကိုကိုပြစ်ထားခြင်းစုံစမ်းခြင်းများတိခန့်ခြင်းအပြင်အောင်မြင်တဲ့အရေးချင်းနဲ့ပြည့်စုံလာမယ်ကျွန်တော်တို့ကြိုးစား၍ဥပုပ်နှစ်ကိုယူသည်ခြင်းဟာတင်းငယ်သောဆန့်ကျင်ခြင်းကိုခုခံသောဥပမာဖြစ်ပါတယ်တခင်ဤပညာတော်မှာဥပုပ်နေကိုယူသေးဖို့ဖြစ်ပါတယ်တချို့ဟာဥပုပ်ကိုချိုးဖျက်မိတယ်ဒါပေမဲ့တချို့ဟာဥပုပ်နေကိုဘယ်လိုအချင်းကုန်စေမလဲကောင်းတာနည်းနည်းပဲလုပ်မလားပိုကောင်းတာလုပ်မလားအကောင်းဆုံးဖြစ်အောင်ဘာလုပ်မလဲလို့ရွေးလို့ရပါတယ်သစ်ဆောင်တဲ့စမ်းကျင်မှုများကိုမမန်ကျန်တယ်မာမနာဟာနောက်ဒီနေ့ဒီနောက်ဆုံးနေ့များမှာကြိုးစားမယ်ဆိုတာဤသုံးမျိုးဖော်ပြထားတယ်ပထမသူဟာလူများရဲ့သားသမီးများကိုကောင်းသောအရာများကိုဆန့်ကျင်၍ဒေါသအမျက်ထွက်စေမယ်ဒုတိယပါသူသည်အသင်းသားများကိုချော့ပြီးကမ္မဂုဏ်၌ပျော်မွေ့စေပြီးအားလုံးညီတဲ့ပြေဆုံးမဲကောင်းစားမယ်လို့ပြောတယ်တတိယအချက်ကတော့သူပြောမယ်ငရဲမရှိဘူးငါသည်မနမဟုတ်မနမရှိပါဒါကြောင့်အမှန်နဲ့အမှန်ဆိုတာမရှိဘူးဒီလိုဆန့်ကျင်မှုကြောင့်ကျွန်တော်တို့မမှန်သောပျော်မြူးခြင်းကိုသတိရှိရမည်အသင်းတော်ဟာမြင့်မြတ်လှပြီးဆန့်ကျင်မှုများလည်းတို့လာပါတဲ့အသင်းတော်သည်ယုံကြည်ခြင်းလေးစားခြင်းတို့ပွားလေလေမာနရဲ့ဆန့်ကျင်မှုကလည်းများလာလေလေဖြစ်တဲ့အတွက်အရာရာတိုင်းမှာအနောက်ရှက်များရှိပါတယ်အသင်းသားပင်ဆန့်ကျင်မှုပြုလုပ်ပါအသင်းသားပင်ဆန့်ကျင်မှုပြုကြသည်တချို့ဟာပြောဖက်ရဲ့ညွှန်ကြားချက်ကိုမခံကျင်ဘဲအစိုးရရဲ့ညွှန်ကြားချက်အတိုင်းလုပ်ချင်တယ်ဘာပဲဖြစ်ဖြစ်ဖျားသခင်ဤကောင်းကင်နိုင်ငံတော်မှာရတဲ့ညွှန်ကြားချက်ကိုအသင်းတော်ကလိုက်နာရပါမယ်။ဖျားသခင်ညွှန်ကြားချက်ကိုဆန့်ကျင်ခြင်းကိုလက်မခံနိုင်ပါ။နောက်ဥပမာတစ်ခုကအသင်းတော်ရာဇဝင်မှာဂျိုးဆက်စမစ်လုပ်ခဲ့တာမလုပ်ခဲ့တာနဲ့ပတ်သက်တဲ့အခြေအနေကိုတချို့ကဆန့်ကျင်ဘက်အခြေကအဖြစ်အသုံးပြုကြတယ်အားလုံးကိုကျွန်တော်ပြောခြင်းပါတယ်ကက်တင်ရှင်ရဲ့သင်ကြားခဲ့ခြင်းများကိုယုံ၍လိုက်နာပါလူတို့ရဲ့အခြင်းစိတ်ထားကိုအပြုအမူအပြောအဆိုမှသိပါလိမ့်မယ်အသင်းတော်ဟာအတတ်နိုင်ဆုံးမှတ်တမ်းများကိုတင်ပြပါတယ်တချို့အဖြစ်ပြက်များဟာလိလာဖတ်ခြင်းအဖြစ်မဖြစ်ရှင်းနိုင်ပါယုံကြည်ဖို့ပဲလိုပါတယ်တန်ရှင်သောဝိညာဉ်တော်မှရရှိသောအဖြစ်နှင့်တသက်ခံနိုင်ပါれ ။ဘုရားသခင်ဟာသူရဲ့သားသမီးဆုံးဖြတ်တဲ့အပေါ်မူတည်ပြီးကြမ်းမတ်ခြင်းမရှိပါ။ကျွန်တော်တို့ခံစားရတဲ့ဒုက္ခများကိုတသက်ဖို့သာပြုလုပ်ပေးပါတယ်။
But he does ease the burdens of our affliction and strength
to bear them. လူများကိုဒုက္ခများမှတတ်တာစီပြီးခွန်အားပေးပါတယ်။သခင်ဟာတဘာဝဘေးအန္တရာယ်များကိုမတားဆီးပေမဲ့ကျွန်တော်တို့ဆူတောင်းတန်ကိုနားညောင်ပြီးတတ်တာစီပါတယ်။ဖီဂျီမှာရှိတဲ့ temple ကိုဆက်ကတ်စင်ကမုန်တိုင်းကြပေမဲ့ကိုယ်တော်ဟာမုန်တိုင်းကိုတစ်ဖက်လွှဲလိုက်တဲ့တကူကကြီးမားလှပါတယ်လောကရဲ့ဆန့်ကျင်မှုများမှဘုရားသခင်ဤကောင်းကြီးမင်္ဂလာများကိုကျွန်တော်တို့ခံစားရပါမယ် ကိုယ်တော်ဟာကျွန်တော်တို့ခံစားရခြင်းများကိုမြင့်မြတ်အောင်ပြုပြီးကျွန်တော်တို့အတွက်အကျိုးရှိစေပါတယ်။ဘုရားသခင်ဟာကျွန်တော်တို့လောကရဲ့အတွေ့အကြုံများနဲ့သူရဲ့ပြည့်ညတ်တော်များကိုသင်ကြားပြီးလိုက်နာခြင်းအပြင်သူ၏ရည်ရွယ်ချက်ပြည့်စုံစေပါမယ်။အလုံးမှန်ကန်ကြောင့်သက်သေခံပါတယ်။ယေရှုခရစ်တော်၏နာမတော်၌အာမင်။